ဗြိတိန်နိုင်ငံသားတွေဖြစ်ကြတဲ့ဟာနာဝစ်ဒ်ဝစ်ထရစ်နဲ့ဒေးဗစ်မီလာတို့နှစ်ဦးအသက်ခံရမှုမှာတေးတန်းအပြစ်ပေးခံထားရသူမြမလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံရက်ကိုအစိုးရရှေ့နေဘက်ကရှောက်လဲချက်ပြန်ပြင်ဖို့နောက်ထပ်တလတိုးပြီးဖို့တောင်းဆိုထားပါတယ်။အခုလိုတလရွှေ့ဆိုင်းမှုအပေါ်မှာတရားခံတွေရဲ့အကျိုးဆောင်ပြင်ဥပဒေပညာရှင်တွေကအကောင့်ဘက်ကနေရှုမြင်ကြကြောင်းအပြေဆုံးကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဗြိတိရှားလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတပ်မှုနဲ့ပတ်သက်လို့တည်နယ်ပေးချင်းခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုဩဂုတ်လ21ရက်နေ့ကကော်စမီတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့ပါတယ်။ဒီအယူခံနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကရှောက်လဲချက်ပေးရမယ့်အောက်တိုဘာ22ရက်ကိုကျော်လွန်လာခဲ့ပြီးတဲ့နောက်မှာတော့တလတိုးပြီးခွင့်ပြုဖို့အတွက်တောင်းဆိုခဲ့တာဖြစ်ကြောင်းတရားခဏရဲ့အကျိုးကိုမြန်မာတန်ရုံနဲ့အတူလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်လူတန်းကပြောပါတယ်
။ခေါ်ဆောင်ချက်မှုကအစိုးရရှိနေတဲ့ကနေပြီးတော့တရားရုံးကိုရှောက်လဲချက်တင်ရမယ်ဖြစ်မှာ။ရှောက်လဲချက်ဆိုတာကဒီအင်္ဂလိပ်ဒီဘက်ကနေပြီးတော့တင်ထားတဲ့ဒီအယူခံအကြောင်းတက်ချက်တွေပေါ်မူတည်ပြီးတော့ဒီအချက်တွေဟာဒီအယူခံအကြောင်းတက်ချက်တွေဟာအင်္ဂလိပ်ဘက်ကတော့မှန်ကန်တယ်ဒါပေမဲ့ကလေးတွေအပြည့်မရှိလို့ပြောထားတဲ့အချက်တွေပါ။ဒီချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်တဲ့ချက်တွေကိုဥပဒေအရတင်ပြပြီးတော့တရားရုံးမှာရှောက်လဲချက်တင်ရမှာကအစိုးရအရှိမေရဲ့တာဝန်တိုင်းမှာအဲ့ဒီတာဝန်ရတကယ်တော့22ရက်10လအဒီ2018ရပြည့်သွားပါတယ်ဒါပေမဲ့အစိုးရရှိနေဘက်ကနောက်တစ်လဖတ်ဖို့တော့ကြောင့်မို့22ရက်7လ2018ခုရချင်းတိုးပြလိုက်ပါတယ
်ဒီလိုနောက်ထပ်တစ်လထပ်တိုးတောင်းဆိုတာဟာအခြေအနေကောင်းတစ်ခုဖြစ်နိုင်တယ်လို့လည်းတရားခံအကျိုးဆောင်ရှိနေဒီဘက်ကယူဆနေကြပါတယ်
ဒီဘက်ကအငယ်တို့ဘက်ကအကြောင်းပြချက်တွေထိုင်လို့ဇာနဲ့တင်ထားတဲ့ဆာမျက်နှာ316မျက်နှာပေါ်မှာသူတို့ဖြည့်ချင်းချက်တွေပြည့်စုံအောင်မပြီးနိုင်လို့အချိန်မဖြစ်သေးဘူးဆိုတဲ့ပေါ်လည်းဖြစ်နေပါတယ
်။မြန်မာရှေ့ပြောင်းလို့တမခံမှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားစွဲဆိုခံနိုင်ရတဲ့မြန်မာလူငယ်တွေဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်အကုန်မှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခဏမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားပါရဲ့ရှင်